86ကျေမြောက်ကုလသမဂ္ဂဒူရီညီလာခံကိုဒီကနေ့စတင်ကျင်းပမှာဖြစ်ပြီးအစီအစဉ်တွေထဲမှာ Credential Comedy လို့ခေါ်တဲ့ကုလသမဂ္ဂကိုယ်စားလှယ်စီစစ်လက်ခံရေးကော်မတီမှာပါမဲ့အဖွဲ့ဝင်နိုင်ငံတွေကိုခံထားဖို့လည်းပါဝင်ပါတယ်။ဒီကော်မတီအနေနဲ့မြန်မာနဲ့တခြားနိုင်ငံတို့ရဲ့ကုလသမဂ္ဂကိုယ်စားပြုမှုကိုဆွေးနွေးရွေးချယ်ပြီးတော့အထူးတွေညီလာခံကိုတင်ပြမှာဖြစ်ပါတယ်။ကော်မတီမှာအဖွဲ့ဝင်9နိုင်ငံပါဝင်ပြီးဥက္ကဋ္ဌအဖြစ်ဆွီဒင်နိုင်ငံကဆောင်ရွက်မှာဖြစ်ပြီးတော့ဘူတန်၊ဘာဟားမားစ်၊ချီလီ၊တရုတ်၊ရုရှား၊ဆီယာရာလီယွန်၊တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုတို့ကကော်မတီဝင်နိုင်ငံတွေဖြစ်ပါဝင်ကြမှာပါ။လက်ရှိမှာမြန်မာနိုင်ငံကိုစားပြုတမ်မတ်ကြီးဖြစ်ဥကြုံမှုထုံးမဲ့ဆက်ရှိနေပြီးစစ်ကောင်စီဘက်ကဝါရှင်တန်ဒီစီမှာရှိတဲ့စစ်တမ်မှုဘုံမှုကြီးအောင်သူရင်ကိုကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဖြစ်အတိအမှတ်ပြုဖို့အမည်တင်သွင်းထားပါတယ်။မြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးလက်ရှိထွေထွေညီလာခံအတွင်းမှာဆုံးဖြတ်ချက်ထွက်လာမှလားဆိုတာကတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီး Credential Comedy ထဲမှာဆွေးနွေးမဲ့အစီအစဉ်ကိုနိုဝင်ဘာလအထိရွှေ့ဆိုင်းထားမယ်လားလားရှိတယ်လို့တန်တမန်တိုင်းဝိုင်းနဲ့တကြွလှူရှားသူအဖွဲ့အစည်းတွေကသတင်းရင်းမြစ်တွေကိုကိုးကားပြီး Foreign Policy Magazine ရဲ့မနေ့ကအွန်လိုင်းသတင်းဆောင်မတစ်ပုဒ်မှာရေးထားပါတယ်။အမေရိကန်နဲ့ရုပ်တို့ပူးပေါင်းပြီးတော့နောက်ွယ်မှာဆွေးနွေးညှိနှိုင်းပြီးဒီသဘောတူညီချက်ကိုရခဲ့တာဖြစ်ပြီးတော့ဥရောပသမဂ္ဂ EU နဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေပြင်ရုရှားနိုင်ငံကပါအလိုသဘောထောက်ခံထားတယ်လို့ Foreign Policy Magazine မှာရေးထားပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးဘယ်လိုရှေ့ဆက်လှုပ်ဆောင်ကြမလဲဆိုတာနဲ့ပတ်သက်လို့နိုင်ငံကဆက်ဆက်ညှိနှိုင်းမှုတွေရှိနေတယ်ဆိုတာကိုဒလီဖုန်းနဲ့ဆက်သွယ်မိမျက်နှာမှာဥကြုံမိုးထွန်းကအတည်ပြုခဲ့ပြီးတော့အထူးတွေညီလာခံမှာသူမိန်ခွန်းပြောမဲ့အစီအစဉ်ဖြစ်မလာဖို့များတယ်လို့ပြောခဲ့တဲ့အကြောင်းလဲ Foreign Policy Magazine ကရေးထားပါတယ်ဒီသတင်းသာမှန်မယ်ဆိုရင်ဒါဟာအာဏာသိမ်းစစ်ကောင်စီအတွေ့ဒဏ္ဍမန်ရေးအရအထိနာချက်တစ်ခုဖြစ်လိမ့်မယ်လို့လဲ Foreign Policy Magazine ရဲ့သတင်းဆောင်မှာကောက်ချက်ချထားပါတယ်